မြန်မာနိုင်ငံမှာမျိုးသားလွတ်တော်ပြည်သူလွတ်တော်နဲ့ပြည်ထောင်စုလွတ်တော်ပုံမှန်စည်းဝေးတွေကိုဩဂတ်လမကုန်ခင်မှာကျင်းပမယ်လို့ဒီနေ့ထုတ်အစိုးရသတင်းစာတွေမှာဆိုပါတယ်။ဒီစည်းဝေးတွေမှာဝန်ကြီးဌာနတွေအလိုက်ရေးဆွဲထားတဲ့ဥပဒေချမ်းတွေကိုအတည်ပြုတာတွေအပါအဝင်ပြည်တွင်းငြိမ်းချမ်းရေးနဲ့ဆင်းရဲမွဲတေမှုလျှော့ချရေးကိုလည်းဆွေးနွေးမယ်လို့လွတ်တော်ကိုယ်စားလှယ်တွေကပြောကြပါတယ်။ဒီအခြေအနေသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုကျော်ထင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။အမျိုးသားလွတ်တော်ပြည်သူလွတ်တော်နဲ့ပြည်ထောင်စုလွှတ်တော်တွေရဲ့ဒုတိယအကြိမ်ပုံမှန်အစည်းအဝေးတွေကိုဒီလ22ရက်နေ့မှာပြုလုပ်မှာဖြစ်ပါတယ်။ဒါဟာပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကကျင်းပခဲ့တဲ့အစည်းအဝေးတွေနောက်ပိုင်းထပ်မံလုပ်တဲ့အစည်းအဝေးတွေဖြစ်ပါတယ်။လွှတ်တော်ကြီးရကော်မတီတစ်ခုဖြစ်တဲ့အစိုးရအာမခံချက်ဂတိတာဝန်ခံချက်တွေစီစီရေးကော်မတီဥက္ကဋ္ဌဒေါက်တာအေးမောင်ကလာမယ့်လွှတ်တော်အစည်းအဝေးတွေရဲ့အနေအထားကိုခုလိုပြောပါတယ
်။ဥပဒေကြမ်းတော်တော်များများကိုအကြီးကြီးဖို့ဖြစ်ပါမှာ။ဥပဒေကြမ်းတော်များများကိုဝန်ကြီးဌာနကတင်ထားတဲ့ဥသာရရှိပါတယ်။အဲ့ဒါတွေကိုဟောဒီလွတ်တော်အမတ်တွေကလေဒါဟိုအဆုံးဆုံးတွေစစ်တင်တာလေးတွေစစ်တင်တာလေးတွေနဲ့အဲဒီလိုဖြစ်ပါလေဒီလာမယ့်လွတ်တော်မှာအကြည့်ပြပါပါ။အဲတချို့ဥပဒေတွေလည်းပြည့်ဖြတ်တာရှိပါလိမ့်မယ်။ဒါအဲ့ဒီမတိုင်ခင်လေးပဲနော်ဒီအနေရန်ကော်မတီကိုခေါ်ပြီးကမှလေအဲဒီလိုလွတ်တော်ကိုတင်တဲ့ဥပဒေကြမ်းတွေမှာဘာတွေဘာတွေတင်ထားပြီးဆိုတာလေးကိုဥပဒေကြမ်းတော့ဒါဘယ်ကွန်ဖီဂျူဘာလို့ကလေးချိုတင်စစ်စစ်တာတော့ဘာလို့နော်အဲဒီကော်မတီအလိုက်လေးပဲအဲပြည်ထောင်စုဖတ်တော်တော့ဘာလို့မှအစီရင်ခံလာတော့ကိုလေဖတ်တော်ဒီဒီမှာဟိုတင်ကြတာတော့လေးရှိလာနိုင်ပါတယ်ဆိုတော့ဒီလာမဲ့ဖတ်တော်ဟာနော်ဒါကျွန်တော်တို့ဖွင့်စည်းပုံရပေါ်လာတဲ့အစိုးရအခွင့်နော်အစိုးရအခွင့်ကတွားရမယ်ဥပဒေစီးနင်းစည်းကမ်းတွေကိုလေဒါပြည်ထောင်စုဖတ်တော်ကနေဒီကမှဟိုအတည်ပြုထားတဲ့ဥပဒေခြေကတွားနိုင်အောင်လမ်းကြောင်းရှပေးတဲ့နော်ဒါဖတ်တော်ဖြစ်ပါလိမ့်မယ
်ပြခဲ့တဲ့အပတ်တဲ့ရခိုင်ချမ်းချင်းမွန်နဲ့ကရင်ပါတီတွေကအပြစ်ခတ်ရစေးရဲ့အတွက်ငင်းငင်းရင်းကော်မတီတစ်ခုဖွဲ့ဖို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကိုတင်ပြခဲ့ကြပေမဲ့ဒီကိစ္စကိုလွှတ်တော်မှာပဲဆွေးနွေးကြဖို့သူကတုံ့ပြန်ခဲ့ပါတယ်။ဒေါက်တာအေးမောင်ကတော့လာမယ့်လွှတ်တော်အစည်းအဝေးတွေကနေငင်းငင်းရင်းကော်မတီတစ်ခုဖွဲ့နိုင်တယ်လို့ခန့်မှန်းပါတယ
်။ပြည်တွင်းကြီးကြရဲ့နော်ဒါဟိုအပြစ်ခတ်ရစေးရဲ့နော်တိုင်းရင်းသားပြန်လည်ရင်ကြားစီရင်ဆိုတာမတားလိုအပ်ပါတယ်ကျွန်တော်ထင်ပါတယ်ဒီလာမယ်နော်ဒါလွတ်တော်မှာအဲလွတ်တော်ကတိုင်းနာအဲနော်ပုဂ္ဂိုလ်ဆိုအများပါတဲ့နော်ဒါဟိုငင်းချင်ရောကော်မတီအရာမျိုးကြည့်ရဲနော်မအပြစ်ခရစီနဲ့ပတ်သက်တဲ့လက်ရှိနိုင်မှုကော်မတီတစ်ခုလေးဖွင့်နိုင်ပါတယ
်ပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်ဤဥပဒေတွေအကြဥပဒေညာတင်သွင်းမယ်ဆိုရင်အ ਨੇ ဆုံးတလကြိုတင်ပို့ပေးရမှာဖြစ်ပြီးအဆိုကို15ရက်နဲ့မေကွန်းနေ့ကိုတော့10ရက်ကြိုတင်တင်ပြရမှာဖြစ်ပါတယ်ဒါကြောင့်အခုလာမယ့်အစည်းအဝေးတွေမှာလွတ်တော်ကိုယ်စားလှယ်တွေကဥပဒေကြမ်းတင်သွင်းဖို့ဆိုတာမဖြစ်နိုင်ပဲမေကွန်းနဲ့အဆိုတွေပဲတင်သွင်းနိုင်မယ်လို့တတိပုဂ္ဂလလွတ်တော်ကိုယ်စားလှယ်ဦးသိန်းညွန်းကပြောပါတယ
်။အဲဒါတော့ဆိုနဲ့မေကွန်းရတဲ့ပုံမှာမူတည်ပြီးတော့ဒါပြည်သူလူထုကိုဝန်လုံးဝန်ပေါ်ပြည်စီတဲ့ကိစ္စနော်ဒီပြီးတော့အခြေအုပ်တွေနဲ့ဖြစ်နေတော့တော့မကိညီတော့တဲ့နော်ဥပဒေကိစ္စဒါကြောင့်ဒီအညာလူလူပါဝင်ဒါနိုင်ငံတော်လုံးမှာဒါဒီပြည်သူတွေရဲ့ရတဲ့ဒါကိစ္စတွေနဲ့ပတ်သက်ရင်ဒါကြောင့်မင်းတို့မင်းရဲ့အစိုးရမင်းရဲ့ပြုဖို့ဟောအဲ့ဒါကျွန်တော်တို့လည်းလာပြီ
းပြီးခဲ့တဲ့အပတ်ကနိုင်ငံရေးပါတီကိုယ်စားလှယ်တွေနဲ့တွေ့ဆုံတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကစီးပွားရေးပိတ်ဆို့မှုဆန့်ကျင်ရဖို့တိုက်တွန်းခဲ့ပါသေးတယ်အမျိုးသားဒီမိုကရေစီအင်အားစု NDF ရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဥဖုံမြင့်အောင်ကတီမွားရေးပိတ်ဆို့မှုတဲ့ဆင်းရဲမွေးတဲ့မှုချောချရေးကိုဆွေးနွေးသွားမယ်လို့ဆိုပါတယ
်။အခုဒီစီမွားပိတ်ဆို့မှုကပြောပြရရင်ထပ်ပြောရလည်းမရှိတော့ဘူးဗျာ။ဒါပေမဲ့ကျွန်တော်တို့ဟိုတခြားမို့လေဒီလိုဟိုလာဒီခြားအလုပ်ကိုဆွေးနွေးပါအောင်ရှင်းနေဟိုဆက်လိုက်ဘူးဒါကဆေးရည်ဆိုတာလည်းလက်တွေ့ကျစရာဖြစ်နေလို့အားလုံးဒီကျွန်တော်တို့ဆုံးဝဲမိနေမှာပါ။အခုတော့ဟိုကျွန်တော်တို့အခြေရက်ဒီမှာ infrastructure ပေါ့အဓိကကျွန်တော်တို့နိုင်ငံရေးတက်ပြီးမှရွာထဲမှာလက်ဆင့်ပြီးများစုရှိတယ်လမ်းမဆွတ်ကြီးကောင်းတယ်ကျွန်တော်တို့ဒီမှာလက်ဆင့်ပြီးလို့ infrastructure လမ်းမဆွတ်ကြီးမရှိဘဲနဲ့ကျွန်တော်တို့သူ့အကူအညီတက်အောင်လာစီစီရဲဝန်ကြောင်းပါရဘယ်လိုလုပ်ကြလဲဆိုတော့လေကျွန်တော်တို့အဲ့ဒါသိနေကြတာပေါ့နော
်ပြီးခဲ့တဲ့ဇွန်လကုန်ပိုင်းကတော့ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေရဲ့အထူးစည်းဝေးတွေကိုခေါ်ခဲ့ပါသေးတယ်ဒီစည်းဝေးတွေကဝန်ကြီးဌာနကိုကုစီကိုတနိုင်ငံလုံးတပြင်းညင်သတ်မှတ်လိုက်တာကြောင့်ဘ ਹੁ အစိုးရရှုတ်ကန့်မှုပိုများလာနေလို့လဲဝေဖန်ပြောဆိုမှုတွေရှိခဲ့ပါတယ်ခင်ဗျာ